အာလံယောဂီမန္တရကောင်းတော်ယခုချိန်ကမှစာပြေပရိသတ်သမုပ္ပါဒရားကြာကြာရမှာဖြစ်ပါတယ်ပရိသတ်သမုပ္ပါဒရားတော်များမဟောကြားကြမြန်မာကြာကြာမြန်မာတရားတိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးအားနမောတတ္တသုံးကြည်ရွတ်ဆို၍ပူဇော်ပြောကြပါသည
်
ဒါကြောင့်ယခုအချိန်ခါမှစပြီးတော့ဆရာတိုင်းတိုင်းဒီဣန္ဒဓမ္မယုံကြည်မှာဘုရားရှင်ကတော်မြတ်ကြီးသက်တော်ထေရှားဟောကြားတော်မူနေပြီးအလားစိတ်ထဲမှာထား၏တရားနာရောက်နိုင်ကြတဲ့ယောဂီပရိသတ်အပေါင်းတော်ကောင်းတို့ဟာယူယူသည်သည်လေးလေးစားစားနဲ့နာကြကြရမှာဖြစ်ပါတယ်ဒီရင်သာဓမ္မယောဂီကိုလည်းပဲဘုရားရှင်ကတော်မြတ်ကြီးတရေသောတော်မူတဲ့ကျောင်းတော်ကြီးကဲ့သို့သိတတ်မှာထားပါတော်မယ်ဒီရင်သာဓမ္မယောဂီရဲ့အဝေါ်အဝိုင်းကိုလည်းပဲဘုရားရှင်ကတော်မြတ်ကြီးတရေသောတော်မူတဲ့ဒီတောင်းကျောင်းလို့ဝိဇ္ဇုံကျောင်းလို့သာသီဖြစ်ကျောင်းတော်ကြီးကဲ့သို့သိတတ်မှာသဘောထားပြီးတိရိသာဓမ္မယုံကြည်တဲ့သူဝိချံတဲ့သူဝင်လာလိုက်ကလေးကိုကအော်ဘုရားရှင်ကတော်မြတ်ကြီးရဲ့ကျောင်းတော်ကိုဝင်လာတာပဲဘုရားရှင်ကတော်မြတ်ကြီးတရင်သောတော်မူတဲ့ကျောင်းတော်ကိုရောက်လာတာပဲဆိုစိတ်ထဲမှာယုံယုံသိသိဖြစ်နေရမြတ်မြတ်ညွန်းညွန်းဖြစ်နေရမယ်ဘုရားတရားသံဃာယရဏသုံးပါးကိုပူဇော်နေရမယ်ဒီအောင်အောင်ရောက်လာတဲ့အချိန်ကစပြီးယောဂီပုဂ္ဂိုလ်များဟာကအာလုံသောပရိသတ်အပေါင်းတော်ကောင်းတို့ဟာယံစကားယောစကားတွေနဲ့အချိန်မကုန်ကြဖြစ်နေတရားစကားတွေပြောဆိုကြလို့တရားစကားတွေဆွေးနွေးကြတရားနဲ့စိုက်နေပြောဆိုမေးမြန်းမှုတွေနဲ့အကြံအလံမေးကြမြန်းကြတရားအပေါ်မှာနှလုံးသွင်းပြီးတော့နေကြဖို့လိုအပ်ပါပြင်းပစကားများလုံးဝမပြောကြမယ်လေ။ဘုရားစကားနဲ့ဆက်တဲ့ကြောဆုံမှုညွန်းတဲ့တာနေပြီးတော့ဘုရားစီရသံဃာယရဏမြသုံးပါးကိုပူဇော်နေကြရမယ်။စကားပြောတဲ့ဆိုတဲ့အခါမှာလည်းပဲတိတ်တိတ်ဆိတ်ဆိတ်နဲ့ဘုရားရှင်ကတော်မြတ်ကြီးသတင်းသွန်တော်မူတဲ့ကြောင်းတော်ဆိုရောက်သွားတဲ့အခါမှာဘုရားရှင်ကတော်မြတ်ကြီးအပေါ်မှာလေးလေးစားစားကာလဝထားပြီးသိစိတ်ဉာဏ်မှုကိုတည်တည်မြတ်တို့တော်မူတဲ့ဘုရားရှင်ကတော်မြတ်ကြီးရဲ့ဆံပါရောက်လာတဲ့ပုဂ္ဂိုလ်တိုင်းဟာသိစိတ်ဉာဏ်သက်သွင်းချစ်ကပ်ကြရတယ်လို့။ဘောင်းကြီးတို့ရဲ့ပရိသတ်အပေါင်းတော်ကောင်းတို့တွေဟာလည်းပဲရိသတဲ့ခုလုံးအတွင်းရောက်လာကြတဲ့အခါမှာပရိသတ်ကတော့ပဲမြန်မြန်သိစိတ်ဉာဏ်ပြီးတော့ပြောစရာရှိရင်လည်းတို့တို့သက်သက်ဉာဏ်သာသာနဲ့တရားရှင်မနေတဲ့ယောဂီပုဂ္ဂိုလ်များကိုလည်းအနှောင့်အယှက်မဖြစ်စေပဲနဲ့တရားရှင်မနေတဲ့ယောဂီပုဂ္ဂိုလ်များကလည်းပြင်ပပရိသတ်များနဲ့စကားနဲ့ဆုံးမကြနိုင်ပဲနဲ့ကိုယ်အလုံးထိုလို့ကိုယ်အာယုံနဲ့ကိုယ်ဓမ္မအပေါ်မှာအာယုံပြုတ်ပြီးတော့မွေ့လျော်နေကြပါအပြင်ပပရိသတ်များကလည်းပဲတရားယောဂီများတရားရှင်မနေတဲ့ယောဂီများအနှောင့်အယှက်မဖြစ်အောင်နောက်ဆက်ခြင်းစကားပြောဆိုခြင်းအလာဘသာလာဘပြုလို့ခြင်းမပြုကြပဲနဲ့ကိုယ်အာယုံနဲ့ကိုဘုရားရှင်ကတော်မြတ်ကြီးအပေါ်မှာယုံသိမှုလေးစားမှုစိတ်ထဲမှာထားပြီးတော့သိဆုံးနေကြဖို့လိုအပ်ပါတယ်ဒီတော့ဘုန်းကြီးတို့ယခုဟောကြားတဲ့နေရာကမြတ်စွာဘုရားလက်ကကတော်မြတ်ကြီးကိုယ်တိုင်ရှင်ရှင်နှလုံးသွင်းတော်မူခဲ့တဲ့တရားဘုရားဖြစ်တဲ့အခါမှာလည်းပဲအပြင်းများအလန္လာပြန်ပြီးတော့သုံးသပ်ရှင်ရှင်နှလုံးသွင်းခဲ့တဲ့တရားဘုရားဖြစ်ဖို့ရန်ကြိုးစားတဲ့အချိန်ခါမှာလည်းရှင်ရှင်နှလုံးသွင်းခဲ့တယ်ဘုရားဖြစ်လာတဲ့အခါမှာလည်းပဲရှင်ရှင်နှလုံးသွင်းခဲ့တယ်ဒါကြောင့်ဒီပရိစ္ဆေသမုပ္ပါဒ်တရားဟာဣန္ဒြေရှေကမပါဠိတာဘုလို့ဆရာတော်ဘုရားကြီးကဘုရားရှင်ကြောင့်တရားလို့ဒီလိုနာမည်ပေးကြခဲ့တယ်။မြတ်စွာဘုရားရဲ့ကံကြောမြတ်ကြီးဖြစ်ဖို့ရန်အတွက်ဒီပရိစ္ဆာသမုပ္ပါဒ်တရားကိုသင်ခြင်းနှလုံးသွင်းခဲ့တယ်။ထိုနည်းဒီသာဘာပဲသောတာပန်သက္ကနာကာနာကယဟန္တာဖြစ်လို့တဲ့ပုဂ္ဂိုလ်များဟာလည်းပဲမြတ်စွာဘုရားရဲ့ကံကြောမြတ်ကြီးကဲ့သို့ပဲဒီပရိစ္ဆာသမုပ္ပါဒ်တရားတွေကိုပဲသင်ခြင်းနှလုံးသွင်းကြရမှာပါဒါကြောင့်အားလုံးသောပရိသတ်အပေါင်းတော်ကောင်းတို့တွေဟာဘုရားရှင်ကတော်မြတ်ကြီးရဲ့ဉာဏ်တော်ကိုပူဇော်သောအားဖြင့်ပဋိသတ်သမုပ္ပါအနုလောမပါဠိတန်မြန်ကြီးကြီးန ညာညာရုပ်ချုပ်ပြညာညာအောင်အဝိဇ္ဇာပညာသင်္ခါရသင်္ခါရပညာဝိပညာနာဝိပညာနာပစ္စယသာမဏမသာမဏမပစ္စယသာမဏမယေနသာမဏမယေနပစ္စယ
ဘာလို့ရောက်ပါတော့ဥပ္ပတ္တိဘဝကြောင့်ဘယ်ရောက်ပါတော့ဥပ္ပတ္တိ
လုံးကအကြောင်းလားအကျိုးလ
ား
အကြောင
်
ပါဗျာနံပါတ်၄ဘက်ကအကျိုးပါဗျာဒါဒီတော့ဘွယ်နေတယ်ပြောတော့အကြောင်းအကျိုးအကြောင်းကျိုးနေတယ်ပြောတယ်ကံမဘဝကအကြောင်းတရားဥပပန္နိဘဝကအကျိုးတရား
ပါဗျာ
ပါဠိကျောင်းကတော့အကြောင်းအကျိုးသိတတ်မှာပါဘူးရိုးရိုးပဲယူလိုက်တာဖြစ်တဲ့အတွက်ဥပါရဏပစ္စယဘယ်လိုယူမလဲဥပါရဏပစ္စယဘောဥပါရဏပစ္စယဘောလို့ယူတဲ့အချိန်မှာဘဝသည်ကမ္မဘဝနဲ့ပြောတဲ့သာပါတယ်လို့မမှတ်ပါနဲ့ဥပပန္နိဘဝလည်းပဲပါတယ်လို့မှတ်ပါပြန်ပြောမယ်ဘဝလို့သာမန်ပြောရင်ဘဝဘယ်လိုမျိုးလို့
နမ
ောတဿဘာဝ
တိပါ
တိသမ္မာသမ
္ဗုဒ္ဓေသမ္မာသမ္ဗုဒ္ဓေ
ဘဝတိတရားသာတိသာတိပိတရားသရမရဏံတိတိတိလေးပါလေရှင်းတော့ကသာဝတိမှာသာတိပိတရားသရမရဏဆိုပြီးတော့ဒီပြည့်ပြည့်သရတကနာတိပြီးတဲ့နောက်ပိုင်းမှာသကနာတိနဲ့ဆရာတော်များကဒီနေရာမှာတိတိတိလေးနဲ့ပေါက်ပြပြီးတော့ရွတ်တဲ့လို့သတ်မှတ်ပြီးတော့ဟုတ်ကဲ့။ဒါကြောင့်မလို့ဘုန်းကြီးတို့ကဓမ္မတွေလည်းမနှောင်ယွတ်လို့ရှိရင်ဇာတိပစ္စယဘယ်လိုယွတ်မလဲ
။
ဇာတိပစ္စယသရမရဏံဒီလိုယွတ်ရမယ်။သရမရဏံဆိုရင်တော့ဘောဓဘောဆုံးသွားတဲ့အတွက်သူ့ကိုတဏှာမှာညပ်ပြလိုက်။ဇာတိပစ္စယသရမရဏံဒီလိုယွတ်ရမယ်။ပြီးတော့မှနောက်ကဘယ်လိုလဲတော့သောကပရိနိဗ္ဗာန်ဒုက္ခဒေါမနသုပါယတာဒီလိုရှိတယ်။ညာမှာတော့ဖွဲကြည့်လိုက်တော့ကဒေါမနသနဲ့ဥပါယတာပါဠိတော့ပေါင်းပြီးတော့ယူလိုက်တော့ဒေါမနသုပါယတာအဲဒီရည်ရည်လိုဖြစ်သွားတယ်။ဒါကြောင့်ပါဠိရုပ်မဲ့ဆိုလို့ရှိရင်သာတိပစ္စယသရမရဏံသောကပရိဒေဝဒုက္ခဒေါမနသုပါယတာသံဘဝတိဧဝမေတ္တကေဝလတဒုက္ခခန္ဓာသံဘဝတိယောဟောတိအရိပရမသောရုပ်တဲ့ပါဠိကအနုလောမပါဠိအနုလောမပါဠိဆိုတာသေယောတလို့ဖြစ်နေတာလို့ဒီလိုအဓိပ္ပာယ်ရပါတယ်သေယောတလို့ဖြစ်ဘယ်လိုဖြစ်နေတယ်လဲလို့မေးရင်အကြောင်းအကျိုးဆက်သွယ်ပြီးတော့ဖြစ်တယ်အကြောင်းကြောင့်ဖြစ်သွားတဲ့နေရာမှာပထမဆုံးအကြောင်းနေရာကအဝိဇ္ဇာပထမဆုံးအကြောင်းနေရာကဘယ်လိုတော့
အဝိဇ္ဇာပါဗျာ
အဝိဇ္ဇာနေရာပရိစ္ဆေသမုပ္ပါဒ်သဝါယဉာဏ်ပိုင်း7အပတ်မှာပါပါတယ်နော်ပထမဆုံးအကြောင်းနေရာကဘယ်လိုတော့
အဝိဇ္ဇာပါဗျာ
ပါဠိယူလိုက်တော့အဝိဇ္ဇာဖြစ်စရာ
ဖ
ြစ်ပါဘာဒီလိုယူအဝိဇ္ဇာပစ္စယနဲ့ခါရာဆိုတော့စကားကထောက်သားပြီလားပြည့်ပြီဆုံးနေတယ်။နောက်ဆုံးဒီပါဠိမှာဘယ်လိုနဲ့လက်သတ်သတ်ထားလဲဆိုတော့သံဘောတိလို့အခုနရွတ်သွားတဲ့ပါဠိထဲမှာပါတယ်။သောကမရိဒီဝဒုက္ခဒေါမနသုပါယတာသံဘောတိ။သံဘောတိဆိုတဲ့ပါဠိကမြန်မာလိုပြန်တော့ဖြစ်တယ်လို့မြန်မာပြန်ရတယ်သံဘဝတိဆိုတာဘယ်လိုမြန်မာပြန်မလဲ
ဖြစ
်တယ်ဖြစ်တယ်ဟုတ်ဖြစ်တယ်ဘယ်လိုတွေဖြစ်လာတာလဲဒါသင်္ခါရသင်္ခါရတရားတို့ဒီသံဘဝတိဖြစ်လာကြသည်သင်္ခါရတရားတွေဖြစ်လာကြအဲ့ဒီသင်္ခါရတရားဘယ်လိုကြောင့်ဖြစ်တယ်လဲပြီးတော့အဝိဇ္ဇာဖြစ်စရာအဝိဇ္ဇာဖြစ်စရာဝိဇ္ဇာတိဟူသောအကြောင်းတရားကြောင့်အဝိဇ္ဇာကအဝိဇ္ဇာပစ္စယကအကြောင်းတရားအဝိဇ္ဇာပစ္စယအဝိဇ္ဇာတိဟူသောအကြောင်းတရားကြောင့်သေခါရသေခါရတိဟူသောအကြောင်းတရားတို့ဒီသံဃောဤဖြစ်ပေါ်လာကြ၏ကုန်၏အဝိဇ္ဇာပစ္စယအဝိဇ္ဇာတိဟူသောအကြောင်းတရားကြောင့်သေခါရသေခါရတရားတို့ဒီသံဃောဤဖြစ်ပေါ်လာကြ၏ကုန်၏မြန်မာလိုသီးသန့်ပြောလိုက်တဲ့ဆိုရင်အဝိဇ္ဇာတိဟူသောအကြောင်းတရားကြောင့်သင်္ခါရတိဟူသောအကြောင်းတရားတို့ဖြစ်ပေါ်လာ၏။အဲဒီစကားကိုနည်းနည်းလေးချောင်းပြီးတော့ပြောလိုက်ရအောင်။အဝိဇ္ဇာကြောင့်သင်္ခါရတရားဖြစ်၏။ဟုတ်တယ်မလ
ား
။ဒါကြောင့်သူဖြစ်တော့
အ
ဝိဇ္ဇာကြောင့်သင်္ခါရတရား။အဝိဇ္ဇာတိဟူသောတရားကြောင့်သင်္ခါရတိဟူသောတရားဖြစ်တယ်။ တော့ဘင်္ဂါရာတိကုသောတရားအကြောင်းဘယ်လိုတွေဖြစ်တယ်လဲလို့ခင်ရင်သူတော့ကမရှိတော့ပါဠိကဝိညာဏပါဠိကဘာလို့
ဝိညာဏ
အဲ့ဒီဝိညာဏဆရာပါဠိကိုပြန်ပါလို့ပြန်လိုက်တဲ့အခါကျဝိညာဏနာကြီးကိုအတန်ကလေးလုံးလိုက်တော့ဝိညာဏလို့ပြောဖြစ်သွားတယ်ဒါပါဠိနဲ့ဩဟာရတယ်မြန်မာစစ်စစ်မဟုတ်ပါဘူးမြန်မာစစ်စစ်ပြောလိုက်မယ်ဆိုရင်ဝိညာဏဆိုတာသိတယ်ဝိညာဏဆိုတာမလုပ်တာတော့သိတဲ့သဘောတရားမိမိရဲ့တဏ္ဍာမှာသိတဲ့သဘောတရားလေးရှိတယ်ဘယ်အရာကိုပဲမဆိုသိသိနေတယ်အဲ့ဒီသိသိနေတာဒီဝိညာဏပါဠိလိုပြောတော့ဝိညာဏပါဠိတော်ကဝိညာဏပါဠိမြတ်ကဝိညာဉ်မြန်မာလိုပြန်လိုက်ရင်သိတယ်အဲ့ဒီဝိညာဉ်နဲ့အတူရှားသောဩဟာရတွေကိုရှိပါတယ်။အဲ့ဒါကဘာလဲဆိုတော့သိတာ။ဆိုလည်းပဲပါဠိပြန်နေတဲ့ဩဟာရတစ်ခုမြန်မာစကားမှာတွင်ကျင်းနေတယ်။သိတာကလည်းသံကလေးသားလိုက်တော့သိလို့ဒီလိုတွင်ကျင်းလာ။အဲ့ဒီသိကိုလည်းမြန်မာလိုပြန်လိုက်မယ်ဆိုရင်သိ။သိကဘာတော့
သ
ိတာ။ဝိညာဉ်ဆိုတာကလည
်း
သိတာသိတာဟာလည်းသိ
တ
ာပါဗျာအဲဒါကဝိညာဉ်နဲ့သက်သကလုံးဟာဝိညာဉ်တစ်ခုတည်းလို့သာမှတ်ပါလေသိဆိုရင်လည်းအတူတူပဲလို့မှတ်လိုက်ပါဗျာနောက်တစ်ခါဟောတာတစ်ခုရှိပါသေးတယ်မနမနတက္ကတိယမှာမနောလို့လည်းသုံးတယ်မနလို့လည်းသုံးတယ်အဲဒီမနဆိုတာလည်းမြန်မာလိုပြန်လိုက်တော့ဘာလို့တာတော့သိတာသိအဲ့ဒီတော့ဝိညာဉ်ရဲ့သိရဲ့မနာဒီလိုပဲလို့ပြောမှာမြန်မာလိုညာလိုက်တော့ဘာပါလဲသိတဲ့သဘောတရားလေသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယသင်္ခါရဒီလိုတော့ညာတရားညာဝိညာဏဝိညာဉ်ဆိုတဲ့သိတဲ့သဘောတရားလေးဒီသံဃောဒီဖြစ်ပေါ်လာကြလေကုန်၏သင်္ခါရဆိုတဲ့ညာတရားညာဝိညာဉ်ဆိုတဲ့သိမှုလေးပေါ်လာတယ်အကျဉ်းလေးဒီလိုပဲမှတ်လိုက်နောက်တစ်ခါဝိညာဉ်လေးဖြစ်လာတဲ့အခါကျတော့ဝိညာဉ်ကသူ့ကြည့်ပြီးတဲ့တကူလည်းဖွက်ပြီးတော့ပေါ်သလားပြီးတော့မဟုတ်ပါဘူးတဲ့ဝိညာဏသစ္စယနာမရူပံဝိညာဉ်လေးဟူသောတရားလေးပေါ်လာပြီဆိုရင်သူနဲ့အဖို့သဟဲအနေနဲ့အပေါင်းအသိအနေနဲ့နာမ်ဆိုတဲ့တရားလေးရဲ့ရုပ်ဆိုတဲ့တရားလေးဘယ်နှပါးဖြစ်လာလဲနာမ်ဆိုတာကနာမရုပ်ဆိုတာကရူပနာမရဲ့ရူပအဲ့ဒါကိုလည်းမြန်မာလိုပြန်လိုက်တော့မြန်မာဩဟာရပါဠိပြန်အနေနဲ့တောင်းလိုက်တော့နာမကဉာဏ်ဖြစ်သွားရူပကရုပ်လို့ဖြစ်သွားတယ်ဒါမြန်မာစစ်စစ်ဘာသာပြန်ချက်ပေါင်းလေးပါမြန်မာစစ်စစ်ဘာသာပြန်လိုက်မယ်ဆိုရင်နာမဆိုတာကညွတ်ကိုင်းတဲ့သဘောရှိအာယုန်ညုတ်ကြတော့အာယုန်တစ်ခုကိုညုတ်ကြတယ်။အာယုန်တစ်ခုကိုလှမ်းပြီးတော့အာယုန်ပြုတ်လိုက်တယ်။ဆွေကြပါဆုံး။ခေါင်းကြီးတို့ယောဂီတွေရှင်းတာကအာယုန်ကြီးစီမှာရောက်နေတယ်။အပြင်ဘာသာတွေရုပ်ရုပ်သေးသေးများတခါလဲအတ္တမန္တသုညဉာဏ်ရလိုက်ရတယ်ဆိုရင်ပေါ်ပါဖြစ်ကြပါလေ။စိတ်ကမရောဘူးလားရောက်တာ
။
အဲ့ဒါဘာလို့တာတော့မင်းညုတ်ကြိုင်းပါ။ညုတ်ကြိုင်းပါ။ခေါင်းကြီးတို့ဒီဘေးကလေးတွေနေရာကလေးလာတဲ့ခက်ဆိုညုတ်ကမ်းပြီးတော့သွားတယ်ရိမ့်ပြီးတော့သွားတယ်မိမိတို့ရဲ့စိတ်ကလည်းအာယုဏ်ကုချစ်ပေါ်လာရင်အမြင်အာယုဏ်ကုဖြစ်လာရင်လည်းအမြင်အာယုဏ်ပေါ်မှာညုတ်ကမ်းသွားတယ်အကြာအာယုဏ်ကုဖြစ်လာရင်လည်းအကြာအာယုဏ်ပေါ်မှာညုတ်ကမ်းသွားတယ်အမြင်အကြာအနံအရသာတွေ့နေစရာကြံတွေ့နေရာပဲအာယုဏ်ပဲဖြစ်ဖြစ်အဲဒီအာယုဏ်ပေါ်မှာညုတ်ကမ်းတဲ့သဘောတရားဒီဒီနေရာမှာဘယ်လိုပေါ်မလဲနာမနာလို့ပေါ့အဲ့ဒါညုတ်ကဲတဲ့သဘောတရားတွေနဲ့အဲ့ဒီညုတ်ကဲတဲ့သဘောတရားတွေမှာဟောဒီစိတ်ကောမပါဘူးလားပြီးတော့ပါပါတယ်စိတ်ကောမပါဘူးလ
ား
ပါပါတယ်စိတ်ဒီလည်းမညုတ်ကဲကြဘူးလားညုတ်ကဲက
ြ
မတို့တာဆိုစိတ်ကလေးကလှမ်းပြီးတော့အာယုံယူလိုက်တယ်ဆိုတော့စိတ်ကလေးပါပါအဲ့ဒါလို့ဆိုရင်ဟောဒီနေရာမှာဝိညာဉ်ဆိုတဲ့တရားကစိတ်ကိုတည်နဲ့ယူထားလိုက်တဲ့အခါကျတော့ ဟောဒီဉာဏ်ဆိုတဲ့တရားလည်းမှာဟောဒီစေပါအောင်မလားမင်းမပါတော့ပါအောင်မလားမ
ပါပါဘူးခင်ဗျာ
။ဘာဖြစ်လို့မပါတယ်လဲ။နာမ်ဆိုတဲ့နာမ်ကမရလာပြီတော့မဟုတ်ပါဘူး။စိတ်ဒီနာမ်ဆိုတဲ့နာမ်ကမရဘူးလားရတာ
။ရပါပါခင
်ဗျာ။ရပြီညာညာတော့ဟောဒီနေရာမှာနာမ်ဆိုတဲ့တရားလည်းမှာစိတ်ကိုထည့်ရမလားပြီတော့မထည့်ရဘူး။အဘိဓမ္မာဝိညာဉ်ဆိုတဲ့သီးခြားနာမည်ကုနဲ့သူ့အေးဖယ်ထားတာဟုတ်လားမဟုတ်လားဝိညာဉ်ဆိုတဲ့သီးခြားနာမည်ကုနဲ့တောင်းတောင်းထားတာဖြစ်တဲ့အတွက်နာလို့ပြောတဲ့အချိန်မှာစိတ်တရားပါကလားမပါဘူးလ
ား
မပါဘူးဒါကဘုန်းကြီးတို့ဒီနေရာမှာပြောတယ်အခြားနေရာမှာဆိုရင်တော့နာဆိုတဲ့စကားနဲ့မှစိတ်ပါညောင်းတဲ့နာညောင်းတဲ့နာနဲ့ကိုယ်လည်းပဲအာရဏကိုနေနဲ့တောင်းတောင်းပြီးတော့ပြောတဲ့နေရာမျိုးဆိုရင်နန္တရားလည်းမှစိတ်မပါဘူးလားပါလား
ပါပါ
တယ်အခုဒီနေရာကျတော့ဝိညာဏရောက်ရပြီလို့တောင်းလိုက်ဝိညာဏရောက်လို့တောင်းလိုက်တဲ့အခါကျတော့စိတ်သည်ဝိညာဉ်နာမ်သည်စိတ်ပါလားအခြားတရားဝိညာဉ်မပါဘဲနဲ့နာမ်ရောက်လို့တောင်းရင်နာမ်လည်းမှပြပါမလဲစိတ်ပါပါဝိညာဏရောက်တော့ဒီလိုသုံးလိုက်ပြန်ဆိုရင်နာမ်ထဲမှာစိတ်ပါလားမပါဘူးလား စိတ်ဒီပင်ရာရောက်ပါတော့ဝိညာဏထဲမှာရောက်စိတ်ဒီပင်ရာမရောက်ပါတော့ဝိညာဏဖြစ်တဲ့သူ့ကိုသိကြဖန်ဆောင်ထားတာဖြစ်တဲ့တွင်ဝိညာဏရောက်လို့ပြောရင်နာမ်ထဲမှာစိတ်ပါလားမပါဘူးလားဝိညာဏရောက်လို့ပြောရင်နာမ်ထဲမှာစိတ်ပါလားမပါဘူးလား
ပါပါဘ
ူးနော်ဝိညာဉ်မပါမနဲ့ဉာဏ်ရောလို့ဒီလိုနှလုံးနဲ့ပြောရင်အဲ့ဒီဉာဏ်ထဲမှာစိတ်ပါလားမပါဘူးပ
ါ
ပါဘူးဒီချင်ချင်နားလားနော်ဉာဏ်ရောလို့ဒီလိုနှလုံးနဲ့ပြောရင်ဉာဏ်ထဲမှာစိတ်မပါဘူးလားပါပါဘ
ူ
းဝိညာဉ်ဉာဏ်ရောလို့ဒီလိုသုံးလုံးတွဲပြီးတော့ပြောရင
်
ပါပါဘူးဘာဖြစ်လို့မပါတာလဲဝိညာဉ်ဖြစ်တဲ့သိညာပြောထားတာဖြစ်တယ်ဟုတ်တယ်မလားဝိညာဉ်ဖြစ်တဲ့သိညာပြောထားတာဖြစ်လို့နာမ်ထဲမှာစိတ်မပါတော့ဝိညာဉ်တော့မပေါင်းလိုက်တဲ့တခြားနေရာမှာနာယောလို့ဒီလိုသုံးတယ်နာတရားနဲ့ယုတ်တရားနာတရားနဲ့ယုတ်တရားအဲ့တော့ဝိညာဉ်နဲ့သက္ကလုံးမပါမင်းနဲ့နာတရားယုတ်တရားသက္ကလုံးနဲ့ကိုယ်ပဲရွေးပြီးတော့သိညာထောက်လိုက်တဲ့ဆိုရင်နာမ်ထဲမှာကြောက်မပါနာမ်ထဲမှာစိတ်မပါဘူးလားပါပ
ါ
ပါအခုဒီနေရာကျတော့ဝိညာဉ်ရတ္တကရောမိညာသုံးတာဖြစ်တဲ့အတွက်နာမ်ထဲမှာစိတ်ပါလားမပါဘူးလ
ား
မပါဘူးလို့ခါလာအဲ့တော့မပါဘူးဆိုရင်အဲ့ဒီနာမ်တရားကဘယ်လိုတွေတော့ဆိုတော့သိညိုစကားနဲ့ပြောရရင်သိတဲ့သိတရားဗာတရားတော့
သိ
တဲ့သိတရားဖြစ်ပါသိတဲ့သိတရားကပါဠိလိုသိတာအိကသောဘောဝါရတကောအနေနဲ့မြန်မာစကားမှာသိတဲ့လေလို့ပေါင်းလိုက်အတိတ်ကသူကြီးသီးသမနေတိုင်းပါဘူးတဲ့စိတ်နဲ့ကျွဲပြီးတော့နေတတ်ပါတယ်เนาะသူကြီးသီးသမနေတိုင်းပါဘူးဘယ်လိုနဲ့ကျွဲပြီးတော့နေရတော့စိတ်နဲ့ကျွဲပြီးတော့နေရစက်ကလေးဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတယ်သူဖြစ်ပေါ်လာအဲ့ဒီသူကဘာလို့ဒီနေ့တက်ကလေးဖြစ်ပေါ်လာတယ်ဖြစ်ပေါ်လာတယ်ဒီမရှိဘူးလားဖြစ်လာတာမလုံးနဲ့တွဲပြီးတော့ဖြစ်တော့စိတ်နဲ့တွဲပြီးတော့ဖြစ်စိတ်နဲ့တဲ့အချိန်မှာလည်းဖြစ်လာတယ်စိတ်ပြတ်သွားတော့ဖြစ်တယ်စိတ်ပြတ်တော့ကဖြစ်လာတယ်စိတ်ပြတ်သွားတော့စိတ်ပြတ်သွားအဲ့ဒီတရားကဘယ်လိုလဲဒီနေ့တရားအဲ့ဒါစိတ်ရဲ့တစ်ခါရဲ့ကြိုးရှိတဲ့အခါမှာဘယ်လိုကောင်းဆောင်တော့စိတ်ကကောင်းဆောင်တိတိကတောင်းတာစိတ်ဖြစ်ပေါ်တာရေဘယ်လိုဖြစ်လာမှာလဲအရင်စိတ်ကလေးဖြစ်သွားရင်ဘယ်လိုဖြစ်သွားမှာလဲအဲ့ဒါစိတ်ကလေးဖြစ်သွားအဲ့ဒါကြောင့်စိတ်နဲ့ရှင်တွေ့စိတ်ကိုချင်းငါပဲသိတွေ့စိတ်တည်းစိတ်လိုက်ပြီးတွေ့စိတ်ကအမြဲတမ်းပြီးတွေ့ပြီးတော့သူတို့ဒီတတ်ပါလေစိတ်ဖြစ်ပေါ်လာရင်သူဖြစ်တယ်စိတ်ကြီးဖြစ်သွားတော့သူဖြစ်တယ်စိတ်ကြီးဖြစ်လာရင်သူဖြစ်တယ် သိချင်းပြတ်သွားရင်ဒီအဲဒီသုဒ္ဓရာကြီးတော့ဒီသိချင်းရသိနိုင်ပြီးကျွဲ့စိတ်ကိုရှင်းသနာကဘာလို့တာတော့ဖြစ်လဲအဲဒီစိတ်ကိုသူကတော့ကကျိုးကပေးတာစိတ်ဓာတ်ကဘာနဲ့ကိုယ်နဲ့ခင်ရအောင်မရှိတဲ့ခြေနဲ့စိတ်ကဘာနဲ့ဒီလိုသာဝတ္ထမှာအယောင်မရှိတဲ့ရေဆက်ထားလားအယောင်သိတာမရှိဘူးရေသာအယောင်သိတာမရှိဘူးအဲ့ဒီရေကသိနေမှန်ကလေးချိုးချာအဲ့ဒီရေကမပြတ်တော့ရေနဲ့နေတယ်အဲ့ဒီရေကသိစိတ်ပေါ်နေချိုးချာတယ်အဲ့ဒီရေမပြတ်တော့ရေနဲ့နေတယ်ရေကြီးလေးဖြစ်တာရေလေးဖြစ်တာဟာရေရဲ့အဲ့ဒီလားသိရတဲ့ဒီမောင်မြေမြေရိဒီလေးအကြီးအကျယ်ရောင်မျိုးမျိုးဖြစ်လာအောင်ဘုလို့ကတော့ပြီးတော့သိမောင်ကတော့ပြီးတော့အော်ဒီရေလေးကနေနေတယ်ဒီရေလေးကသိနေတယ်ဒီရေကလေးကကြားနေတယ်အမျိုးမျိုးဖြစ်လာအောင်ဘုလို့ကတော့ပြီးတာသိမောင်ကတော့ပြီးတယ်အဲ့ဒီတော့မင်းပြီးတော့ရန်တာမှာစိတ်ကလေးတွေဖြစ်နေတယ်စိတ်ဒီပေါ်လာတာတွေနဲ့စိတ်တိုက်တာမပါဘူးဆိုရင်ပြီးတော့ပြီးတယ်အာမတိတဏ္ဍိယသိသိချာချာမပြောနိုင်ဘူး။ဝန်တာလားမင်းတို့လည်းဝန်တာတဲ့ဘောလည်းမရှိဘူး။ဝန်နေလားမင်းတို့လည်းဝန်နေတဲ့ဘောမရှိဘူး။အမြဲများများရှိရပြီးဝန်တာတဲ့ဝန်နေတဲ့ကြိုက်တယ်မကြိုက်ဘူး။အဲဒီလိုပုံစံမျိုးမျိုးနဲ့ဖြစ်နေတာဘယ်လိုရသတ္တိတော်လို့ပြီးတော့သိတဲ့သိရတဲ့ဆက်။ဘယ်လိုရသတ္တိတော
်သိတဲ့သတ္တိပါဗျာ။
အဲ့ဒီတော့စိတ်ဖြစ်လာတယ်စိတ်တိတ်ဖြစ်တယ်အဲ့ဒီစိတ်တိတ်ကဘုလို့ကို channel ပြနေတော့
စိတ်ကို
သိနေတယ်ဗျာဝမ်းလာတယ်စားတယ်ဘုလို့ကြောင့်ဝမ်းလာတာတော့စိတ်တိတ်ဖြစ်တာဝမ်းနေတယ်စားတယ်ဘုလို့ကြောင့်ဝမ်းနေတာတော့
စိတ်
တိတ်ဖြစ်တာဒေါသဖြစ်တယ်စားတယ်ဘုလို့ကြောင့်တော့စိတ်တိတ်ဖြစ်တာဗျာစိတ်တိတ်ကအဲ့ဒီစိတ်တိတ်ရဲ့ခန္ဓာကအဲ့ဒီလောက်ကျင်ပြတ်စိတ်ကလည်းမျိုးတည်းပဲရှိအမျိုးမျိုးသားချင်းရာလေးတွေဖြစ်နေတာကဘုလို့ရဲ့ဖြတ်တယ်
သတ
ိသိရဲ့သတိအားရကြောင့်သတိသိစိတ်ကိုအမျိုးမျိုးချန်လဲနေပါလေနော်ဒါကမဲ့လေသာကလေးတွေကဘယ်လိုဆိုတော့ဆိုတော့စိတ်နဲ့ပြည်တွင်စိတ်ကိုချေစိတ်ကိုချေတာစိတ်ကိုချန်လဲပြည်တယ်လို့ဆိုလို့လေစိတ်နဲ့ပြည်တွင်စိတ်ကိုချေအရင်အတားအပြည့်ဘယ်လောက်ရှိတယ်လဲပြည်50ပြည့်တွင်စိတ်တိုင်း50ပြည့်ဒီခေတ္တကတည်းက50နာက50ရင်းနှစ်ရပါတော့50နဲ့2စတတိမောင်းမလားရှိတော့50နဲ့2ဘုန်းတော်ဒကာမကြီးကြားမှုပါလိမ့်မယ်စိတ်တရားသည်အခြေ89တော့ကျင့်တရား20တော့ဒီလိုကြားမှုပါလိမ့်မယ်အဲ့ဒီစိတ်တွေမျိုးမျိုးပွင့်ပြသွားခြင်းတည်းနဲ့ဘယ်လိုကြပွင့်ပြသွားရတာတော့စတတိကပွင့်ပြသွားရတာအကယ်၍သာစတတိတာမပါဘူးဆိုရင်စိတ်ဒီအများကြီးဖြစ်နေမှာလားတပါးရဲ့ဖြစ်နေမှာ
ပါပါဘုရား
စိတ်ဒီမိဘသဘာဝကဘယ်မှာလဲရှိတော့
ပ
ါပါဘုရားအမျိုးမျိုးအများကြီးဖြစ်လာတာဘယ်ကြောင့်ဖြစ်လာလဲ
ဘုရား
စိတ်ဒီကဘယ်မှာတော့ပါပါဘုရ
ား
ဒီအဲ့ဒီစိတ်ဒီ52ပါးကစိတ်ကိုရှင်းတွင်ပြီးတော့အမျိုးမျိုးခြေလှယ်ပေးလိုက်တဲ့အတွက်စိတ်ကလည်းအမျိုးမျိုးဖြစ်တယ်ဒါကြောင့်စိတ်တတ်ပြီးတွင်စိတ်ကိုခြေ50နှစ်တွင်စိတ္တေဒီလိုဆိုကြတာ။ကာမိနာမီယကုဋေနေရာမှာနာမရူပံဆိုတဲ့နေရာမှာဝိညာဉ်ဆိုတဲ့တရားကိုသိကြပြောပြီးသားဖြစ်တဲ့အတွက်နာမဆိုတဲ့နေရာမှာဘယ်တရားကိုယူမလဲ။ဝိညာဉ်ဆိုတဲ့တရားကစိတ်။အဲ့ဒီဝိညာဉ်ဆိုတဲ့တရားကစိတ်။နော်စိတ္တိမဟုတ်ဘူးစိတ်။ဝိညာဉ်ဆိုတဲ့တရားကဗာတရားတော့
စိတ
်ပါဗျာစိတ်အဲဒီစိတ်ဆိုတဲ့ဝိညာဉ်တရားကိုသိညာပြောင်းပြီးသားဖြစ်တဲ့အတွက်နာမ်ဆိုတဲ့တရားအရာဘုလို့ကိုယူမလဲဘုလို့ကိုယူမလဲစိတ်တသိက်ကိုယူရမှာပဲဟုတ်တယ်မဟုတ်လားစိတ်ကိုယူရမလားမယူရဘူးလားယ
ူပါ
ဗျာစိတ်ကိုမယူရတော့ဒီနေရာမှာစိတ်မပါပဲဖြစ်မှမလားပြီးတော့စိတ်ကယူပြီးပြီပဲနာမည်နဲ့စိတ်ကိုယူပြီးပြီတော့ဝိညာဉ်ဆိုတဲ့နာမည်နဲ့စိတ်ကိုယူပြီးသွားတာဒါကြောင့်ဝိညာဉ်ဖြစ်တော့နာမ်ဖြစ်တယ်နာမ်ဖြစ်တော့ဝိညာဉ်ဖြစ်တယ်ဝိညာဉ်သာကစိတ်နာမ်သာကစိတ်ဖြစ်တယ်စ သိစိတ်တော့သိတဲ့စိတ်နဲ့သိတဲ့စိတ်တော့သိစိတ်ဝိညာဉ်ဖြစ်လို့နာမ်ဖြစ်တယ်နာမ်ဖြစ်လို့ဝိညာဉ်ဖြစ်တယ်အဲဒါကြောင့်ဝိညာဏသစ္စယနာမရူပံဝိညာဏသစ္စယဝိညာဉ်တည်းဟုသောကြောင့်တရားကြောင့်နာမရူပံနာမ်တည်းဟုသောကြောင့်တရားကြောင့်တည်းဟုသောကြောင့်တရားတို့သည်သံဃောဤဖြစ်ပေါ်လာကြသည်ကုန်၏ဝိညာဉ်ဆိုတဲ့စိတ်ဖြစ်ဖြစ်လာပြီဆိုရင်သူနဲ့ရှင်တွဲနေတဲ့သင်္တသိတရားတွေလည်းဖြစ်လာပါလေ။ပရိစ္ဆေသမုပ္ပါဒ်တရားကမပြောဘူးလားပြော
တ
ာ။ဟုတ်ပါရဲ့ဗျာ။အဲဒီတော့သင်္တသိတွေဖြစ်လာတဲ့အခါကျတော့သူတို့ကလည်းယုံတရားနဲ့မကင်းမိတဲ့ယုံတရားရှိနေတဲ့ဘုံလေးမှာအဲဒီယုံတရားကလိုက်ပြီးတော့မဖြစ်ဘူးလားဖြစ်လာမလားမေးတော့ဖြစ်လာပါလား။အဲဒီယုံတရားကဘယ်လိုကြောင့်ဖြစ်တယ်လဲပြီးသိကြောင်ဖြစ်တယ်ဘလို့ကြောင့်ဖြစ်တော့ဝိညာဏသစ္စာစိတ်တည်းဟုသောကြောင့်တရားကြောင့်နာမရူပနာမည်ဟုသောစိတ္တိတ်တရားယောက်လေးဟုသောယောက်တရားတို့သည်သံဃောဤဖြစ်ကြလေကုန်၏စိတ်ကြောင့်ဖြစ်တဲ့ယောက်နာမပေးရှိလိုက်တော့စိတ္တသာယောက်လို့နာမပေးသည်ဘလို့နာမပေးတော့စိတ္တသာယောက်စိတ်သာသာကစိတ်သာသာကဖြစ်တယ်စိတ်ကြောင့်ဖြစ်တဲ့ယောက်ဝိညာဉ်ရောက်နာရောက်ဖြစ်တယ်ဝိညာဉ်ရောက်နာဖြစ်တယ်ဝိညာဉ်ရောက်ရောက်ဖြစ်တယ်ဝိညာဉ်ရောက်ဖြစ်တဲ့နာကခဏရတော့သိတဲ့သိတဲ့ရဝိညာဉ်ရောက်ဖြစ်တဲ့နာကခဏရတော့ဝိညာဉ်ရောက်ဖြစ်တဲ့ယောက်ကဘာရောက်တယ်တော့သိတဲ့သာရောက်ယောက်ကရောက်ပြောရှိတယ်နော်သိတဲ့သာရောက်ရဲ့ကမ္မသာရောက်ရဲ့ဥဒုသာရောက်ရဲ့အာရသာရောက်ရဲ့ယောက်ကလည်းမျိုးရှိတယ
်
။အဲဒီလေးမျိုးရှိတဲ့အမှဒီနေရာမှာသိကြောင့်ဖြစ်တဲ့ယောက်ကဘာရောက်တယ်တော့
။
သိတ္တသာယောက်ဘာရောက်တယ်တော့
။
သိတ္တသာယောက်။အဲဒီသိတ္တသာယောက်ကဘယ်ကြောင့်ဖြစ်တော့သိကြောင့်ဖြစ်တယ်။ဒီနေရာမှာသိကောဝိညာဉ်လို့သောင်းတဲ့အခါကျတော့ဝိညာဉ်ကြောင့်ဖြစ်တယ်။ဒါကြောင့်ဝိညာဏသစ္စာဝိညာဉ်ဤဟူသောကြောင့်တရားကြောင့်နာမရူပံသမောတိဉာဏ်ဤဟူသောကြောင့်တရားနာမည်ဟုသောသတိသိတရားယုံဤဟုသောသတိသာယုံတရားအဲ့ဒီတရားတို့ဖြစ်ပေါ်လာကြသည်ကုန်၏ဒီတော့မိမိတို့ရဲ့သန္တာမှာစိတ်ဤသတိသိတယုံဤဒီပြန်ဉာဏ်သောကာလမဖြစ်ဘူးလားဖြစ်ပါရဲ့ဒီပြန်ဉာဏ်သောကာလမှာစိတ်ဤဖြစ်တယ်သတိသိတယ်ဖြစ်တယ်ယုံလည်းဖြစ
်
ဖြစ်ပါအဲ့ဒီကဏ္ဍကာလမှာဖြစ်လာတဲ့ယောဂဘာယောဂပါလဲ
။
တိဋ္ဌာယောဒီလိုမှားလိုက်။အဲ့ဒီနာလေအဲ့ဒီယောဂလေအဲ့ဒီသတ္တေတွေဘယ်လိုကြောင့်ဖြစ်တယ်လဲ။အကြောင်းရင်းတရားရှာကြည့်တော့တခြားနေပါလားသင်္ခါရနဲ့။သင်္ခါရပြည့်စုံရသင်္ခါရတိဟုသောကြောင့်တရားကြောင့်ဒီဘက်ကိုလိုက်တော့ဝိညာဉ်တွေဖြစ်တယ်။ဝိညာဉ်ဖြစ်လာရင်နာဖြစ်တယ်ယောဂဖြစ်တယ်။အဲ့ဒီဝိညာဉ်တွေနာတဲ့ယောဂတွေဘယ်လိုကြောင့်ဖြစ်တယ်လဲ။သင်္ခါရကြောင့်ဖြစ်ဘယ်လိုကြောင့်ဖြစ်ပါလဲအဲဒီသင်္ခါရကလည်းဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဉ်ဖြစ်တော့သူတွေဖြစ်တော့နာမည်ဖြစ်တယ်ယောက်တိဖြစ်တယ်ဟုတ်တယ်မဟုတ်လားအဲဒီဝိညာဉ်ရဲ့အဲဒီနာမ်ရဲ့အဲဒီယောက်ရဲ့ကိုအဘိဓမ္မာတရားထဲမှာပါတယ်အဘိဓမ္မာတရားထဲမှာပါတယ်ဩဟာရနဲ့ကြည့်ပြီးတော့ရှင်းလိုက်တဲ့အခါကျဝိညာဉ်ဆိုတာကသိနာဆိုတာကသိတဲ့သိကျောဆိုတာကယောက်အာလုံးပေါင်းလိုက်တော့သိရင်သိတဲ့သိရင်ယောက်ကြံပြောပါဦးဘုရားနေပါလေ
သိရင်သိတဲ့သိရင်ယောက်ပါဗျာ
မိမိတို့ရဲ့သဏ္ဍာန်မှာသိတဲ့ဖြစ်တဲ့သိတဲ့သိတဲ့ဖြစ်တဲ့ယောက်ဖြစ်တဲ့ဘယ်ရှင်ကစားဖြစ်လာတယ်လဲဖြစ်ရင်ပဋိသင်္ဍေကစားဖြစ်တယ်။ဘယ်ရှင်ကစားဖြစ်လာတော့ပဋိသင်္ဍေနေတဲ့ရှင်ကစားပြီးတော့ဖြစ်လာတာ။ဘယ်ရှင်ကမှရပ်သွားမှလည်းပြီးတော့သုတိသိက္ခာမှရပ်တာ။ပဋိသင်္ဍေနေတဲ့ရှင်ကစားဖြစ်လာတာဘယ်ရှင်ကမှရပ်သွားမှလည
်
းသုတိသိက္ခာမှရပ်သွားမှ။အဲဒီတော့မိမိတို့ရဲ့သဏ္ဍာန်ကာလတခြားဘဝတခုလုံးကြီးလိုက်ရင်ဗာတရားတွေဖြစ်တယ်တော့သိရေသိတဲ့ရေယောက်ဘာတရားတွေဖြစ်နေတာတော့
သိရေသိတဲ့ရေယောက်ပါဗျာ
လောက ောဘူးလားညော
ဘူးပါဗျာ
အဲ့ဒီသားလေးသမီးလေးကနေပြီးတော့နည်းနည်းလေးဒီကနေ့ရောက်လာတယ်အရွယ်လေးရောက်လာတယ်ပြင်းပြင်းနဲ့ဟောမင်းမဆုံးဖြစ်လာတယ်ဟောတော့သေသွားတယ်လောကပညာအဖြစ်ပြောမယ်ဆိုရင်တော့မွေးတယ
်
ပိုတယ်သိတယ်ဒီလိုပြောမှာပေါ့နော
်
အမျိုးသားလေးတယောက်မွေးလာတယ်ပိုလာတယ်သိသွားတယ်အမျိုးသမီးတရားဝေးလာတယ်ပေါ်လာတယ်ပြီးသွားတယ်။အဲ့ဒီအကြောင်းတရားပြောတာပညာပြောတာ
ပညာပါဘုရား
။ပညာကလည်းနာမည်ပေးထားတဲ့ဘုရ
ား
။ပြောလို့လွယ်အောင်သတ်မှတ်ထားတဲ့ဘုရား။ဒါကဝေးတယ်လို့ပြောမှဒါကသိတယ်လို့ပြောမှသတ်မှတ်ထားပြန်သတ်မှတ်ထား
။
ဟောသူကတော့ယောက်ျားလို့ပြောသူကတော့မိန်းမလို့ပြော။အဲ့ဒါသတ်မှတ်ထားတာကဘယ်လိုပုံမလဲ
။ပညာ
ပါဘုရား။
ပညာအာရမလ
ား
အာဘိဓမ္မာသီလတော်ကပရမသောသာဖြစ်လာတဲ့တရားတွေသုံးမျိုးရှိပါတယ်တဲ့ဘယ်သူတွေလဲပြီးတော့
သိ
ရင်တတိယရော
က်ရောက်ပါဗျာ
နောက်ဆုံးပြတ်သွားတာလည်းဘယ်သူတွေပြတ်သွားတာလဲ
သ
ိရင်တတိယရော
က်ရောက်ပါဗျာ
ပရိသန္တိတွေတော့ကလည်းဒီတရားသုံးမျိုးပဲမိမိရောကကျွတ်လာတော့လည်းဒီတရားသုံးမျိုးပဲတပြည်းပြည်းရင့်ရောလာတယ်ဒီနေရာသုံးမျိုးပဲနောက်ဆုံးပြတ်သွားတယ်ဘယ်နေရာနေတော့
ဒီနေရာ
သုံးမျိုးပဲအဲ့ဒီနေရာသုံးမျိုးကဘယ်လိုနေတော့အဲ့ဒီစိတ်စရိတ်နဲ့ရောက်ကြတဲ့နာမည်ကပရမတ်သဘောတည်းဘာတရားလဲတော့ဒီလိုဆိုပညာပရမတ်သဘောတရားဘုန်းကြီးတို့ကလည်းမားတယ်သာမလို့ရပြီပေါ့အကောင်နဲ့ရောင်းတို့တဘောနေတဲ့နာမည်ပေးလာတာကဘာလို့
ပညာပါ
မဟုတ်ပဲနဲ့အကောင်နဲ့ရောင်းလို့မရှိနဲ့တဲ့သဘောတရားလေးကဘာတရားတော့သဘောတရားလေးကအကောင်နဲ့ရောင်းလို့ရှိကအကောင်နဲ့ရောင်းလို့ရှိကသဘောတရားလေးကအဲ့ဒီတရားနှမျိုးရှိတဲ့အထက်မှာပရမတရားသာကတမျိုးပြီးတမျိုးပြောင်းလဲသွားတာရှိတရားရဲ့သန္တာမှာရှိတဲ့ပရမတ်နဲ့ဓာတရားရဲ့သန္တာမှာရှိတဲ့ပရမတ်တူနေတယ်အပြောင်းလဲမရှိဘူးပညာကြတာအပြောင်းလဲရှိတယ်လူတရားဆိုလို့ရှိရင်သူကနေတယ်သူကရှိတယ်သူကတင်တယ်သူကမဲတယ်သူကပိုင်တယ်သူကဝါတယ်အမျိုးမျိုးပုံမှန်တာတွေရှိကုန်တာရှိ
ရှိပါဘူး
ဘာသာကဗာတရားတော့
ပညာပါဘူ
းပညာကတရားနဲ့တရားပွဲပွဲများများခြားနာတတ်တဲ့သဘောရှိတယ
်
တရားနဲ့တရားမတူတဲ့သဘောတွေကပြင်းပြင
်း
ပရမညာတရားနဲ့တရားမတူဘူးလားတူလားတ
ူပါဘူးခင်ဗျ
ာတရားနဲ့တရားဘယ်များချမ်းသာမှုရှိရလား
ရှိပါဘူးခင်ဗျာ
အမျိုးသားရဲ့တဏ္ဍာမှာလည်းပြင်းတဲ့သဘောရှိအမျိုးသမီးရဲ့တဏ္ဍာမှာလည်းပြင်းတဲ့သဘောရှိပြင်းတဲ့သဘောဒီဝိညာဉ်ဟုတ်တယ်မလ
ား
ပြင်းတဲ့သဘောဒီပါတော့
ပြင်းပါခင်ဗျာ
အမျိုးသားရဲ့တဏ္ဍာမှာလည်းအာယုံပြတ်တဲ့သဘောမရှိဘူးလားရှိပါ
ဘူးခင်ဗျာ
အမျိုးသမီးရဲ့တဏ္ဍာမှာလည်းအာယုံပြတ်တဲ့သဘောမရှိဘူးလားရှိပါဘ
ူး
အာယုံပြတ်တဲ့သဘောကနာဟုတ်တယ်မလ
ား
နာတကပေါက်ပြတ်တဲ့သဘောကဘာလို့
ညော
အမျိုးသားရဲ့တဏ္ဍာမှာရှိတဲ့ယုံတရားကလည်းအများသားပေါက်ပြတ်နေတာပဲအမျိုးသမီးရဲ့တဏ္ဍာမှာရှိတဲ့ယုံတရားကလည
်
းအများသားပေါက်ပြတ်နေတာပဲဟာသူကတော့ပေါက်ပြတ်တယ်ငါကြမှာမပေါက်ပြတ်ပါစေတဲ့လို့ပြောလို့ရပါမလ
ား
ဟာသူကတော့ပြည့်စည်ရှိလို့သိယုံတရားကတော့မပေါက်ပြတ်ဘူးငါတို့ကသိရလို့ငါတို့ယုံတရားကပေါ့ပြန်တယ်အဲ့လိုပြန်ပွဲများမှုရှိရ
တယ်ရှိ
ပါဘူးခန္ဓာတဲ့ပုဂ္ဂိုလ်ရဲ့ယုံတရားကလည်းပေါ့ပြန်နေတာသိရတဲ့ပုဂ္ဂိုလ်ရဲ့ယုံတရားကလည်း
ပေါ့ပြန်နေတာ
ပေါ့ပြန်နေတာအာတဏ္ဍလောဘလေးဖြစ်လာတဲ့သာယတမဖြစ်တဲ့တဏ္ဍာလေးအဲ့ဒီတဏ္ဍာလေးဖြစ်လာပြီဆိုရင်အမျိုးသားရဲ့တဏ္ဍာမှာတဏ္ဍလောဘလေးဝင်လာရင်လည်းသာယတမဖြစ်တဲ့သဘောလေးဖြစ်လာတာအမျိုးသမီးရဲ့တဏ္ဍာမတဏ္ဍာလောဘလေးဖြစ်လာရင်လည်းဘယ်လိုသဘောရှိတော့
သာ
ယာပြတ်နေတဲ့သဘောလေးရှိသာယာတဲ့သဘောနေတဲ့သဘောတတ်မဲ့တဲ့သဘောတရားနဲ့တရားဝဲပြားမှုရှိမှာပါမရှိ
ပါဘူ
းဗျာဘယ်ဘုရားတဏ္ဍာမပဲဖြစ်ဖြစ်သာယာတဲ့သဘောကြီးတူနေတယ်တဏ္ဍာများရင်သာယာမှုရှိမှာတဏ္ဍာလည်းရင်သာယာမှုရှိမှာဒါပဲပေါ့တဏ္ဍာတရားမှန်ရင်ဘာသဘောရှိတော့သာယာတတ်မဲ့နေတဲ့သဘောရှိမတူဘူးလားတို့နေဒေါသတရားတွေကြမ်းတမ်းတဲ့သဘောရှိဘယ်ဘုရားတဏ္ဍာမှာပဲဒေါသတရားကလေးခင်းအောင်နေနေဖြစ်စေကြမ်းတမ်းတဲ့လက္ခဏာမပြဘူးလားပြပါပါဘုရား အမျိုးသားရဲ့တဏ္ဍာမှာဒေါသတရားလေးကိအောင်လာရင်ကျန်တဲ့အမှုရပေါ်လာတယ်။အမျိုးသမီးရဲ့တဏ္ဍာမှာဒေါသတရားလေးကိအောင်လာရင်လည်းဖြင့်ကျန်တဲ့အမှုရမပေါ်ဘူးလားပေါ်လာ
။
ဒီကျန်တဲ့သဘောတရားကဘယ်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲဖြစ်ဖြစ်ဒီအတိုင်းဖြစ်တယ်။ဒါကြောင့်မလို့ပရမသဘောတရားကပုဂ္ဂိုလ်တရားနဲ့တရားဖွဲ့ပြခြားနာမှုမရှိဘူး။ဘောဂဝတရားနဲ့တရားဖွဲ့ပြခြားနာနေတာကဘာသဘောတရားတော့ပညာသဘောတရားဟုတ်တယ်မလားပညာသဘောတရားကငြိမ်းတာပေါ့ပြန်နေတယ်ပရမသဘောတရားကမပေါ့ပြန်ပညာသဘောတရားကငြိမ်းတာကြောင်းနေတယ်ပရမသဘောတရားကမကြောင်းနေဘူးအဲဒါကြောင့်ဖဖို့မဉ္စံမင်္ဂန်တိမတ်ပရမတ်မဖို့မဉ္စံမင်္ဂန်တိမတ်တဲ့သဘောတရားဒီတခြားလူပြောမလားပရမတ်လူပြောစိတ်ဒီဘလူရဲ့သဏ္ဍာန်မှာပဲဖြစ်ဖြစ်သိတတ်တဲ့သဘောရှိစတတဲ့ဒီဘလူရဲ့သဏ္ဍာန်မှာပဲဖြစ်ဖြစ်စိတ်ကိုခြံလဲတဲ့သဘောရှိခြောက်တိပြသာပါမယ်ယောတိယကလည်းဘလူရဲ့သဏ္ဍာန်မှာပဲဖြစ်ဖြစ်မဖောက်ပြန်ဘူးလားဖောက်ပြန်လားဖောက်ပြန်ပါဘူးပုံတတ်တဲ့သဘောအိတတ်တဲ့သဘောခိုက်တတ်တဲ့သဘောကြောက်တတ်ညာတတ်တဲ့သဘောမရှိဘူးလားရှိ
ရှိပါရဲ့ဗျာ
ဘလူသဏ္ဍာန်မှာပဲဖြစ်ဖြစ်တဲ့သဘောနဲ့ဖြစ်နေတဲ့တွေ့တို့ကမပေါ့ပြန်ဘူးလို့ဒီလိုပြောလိုက်ပါနော်။မှန်ပါဗျာ
။
အဲ့ဒါကြောင့်မလို့စိတ်ရဲ့စိတ်တည်းရဲ့ရုပ်ရုပ်အရိယာအာမယောကအလုံးနာမပေးမလဲ။မှန်ပါဗျ
ာ
။စိတ်စိတ်တည်းရုံနေရာသံယောကပါပါလေ
။မှန
်ပါဗျာ။ဘောဂောတဏဝငါတရပါယောက်ျားမိမက
ပ
ြီးရောပါဗျာ။ပြင်းပြပရမကကောင်းနေရှိရ။ရှိ
ပါဗျ
ာ။အကောင်းနေရှိတာက
ပြင်းပြ
အကောင်းနဲ့ရှိတာက
ပြ
ည့်စုံပါဘုရား။အကောင်းနဲ့မရှိတာက
ပ
ြည့်စုံပါဘုရား။လက်နဲ့ကြိုက်လို့ရတာက
ပြည့်စုံပါဘုရ
ား။လက်နဲ့ကြိုက်လို့မရတာကပြည့်စုံပါဘုရား။မျက်စိနဲ့ကြိုက်လို့ရတာက
ပ
ြည့်စုံပါဘုရား။မျက်စိနဲ့ကြိုက်လို့မရတာကပြည့်စုံပါဘုရား။ဘုရားတရားမှာဒီကသန္တရာလုံးမှာပရမတ်ကိုသိကြတာလားပညာကိုသိကြတယ်
။ပညာကိုသိ
ကြတာ။ဒါနဲ့ပညာကိုသိတဲ့အခါကျတော့ပညာဆိုတာကအကောင်းနဲ့မရှိဘူး။ပညာဆိုတာကဘောင်းကြီးတို့အကောင်းတဲ့သဘာဝတရားအကောင်းတဲ့ကြီးကိုခေါ်တာနော
်
အကောင်းတဲ့သူဝင်းကြီးကိုပညာလို့ဒီလိုခေါ်တာတကယ်တော့သဘာဝအစိတ်မှရှိသလားမေးတော့သဘာဝအစိတ်မှမရှိဘူးသဘာဝအစိတ်မှမရှိတဲ့လောလောဆယ်ပေါ်လာတဲ့အနေအထားကိုကြည့်ပြီးတော့နာမည်ပညာတင်စားပြီးတော့ခေါ်လိုက်တာလူတရားဝင်လာတယ်ဝင်လာတော့လူလို့ခေါ်လိုက်တာပေါ့အော်နောက်တခါဆိုင်ကြည့်လာတော့ဘောကြီးဖွားကြီးတို့ခေါ်လိုက်ကြပေါ့။သိတဲ့အခါကျတော့လောင်းဆောင်တို့ခေါ်လိုက်ကြပေါ့။အော်မိရှုပြာကြသွားတဲ့အခါကျတော့ကြာလို့မခေါ်ဘူးလားခေါ်လာ
။ဟုတ်ပါ
ဘူး။ညီကြီးကမှကြာညာကြာသွားတဲ့အခါကျတော့ညီကြီးမဖြစ်ဘူးလားပြန်သွား။ဟုတ
်ပါ
ဘူး။အကြောင်းကတော့ကြောင်းသွားလား
။ဟုတ်
ပါဘူး။ဒါကြီးတော့ပြညာအကောင်းထဲကြီးကတစ်မျိုးပြီးတစ်မျိုးကြောင်းနေသွားတယ်။ပရမသဘောတရားကျတော့အဲဒီလိုကြောင်းနေမှရှိရလား။မရှိပါဘူ
း။
ရှိပြီ။အဲ့ဒီပရမသဘောတရားကိုမျက်စိနဲ့ကြည့်လို့ရရလား
မ
ရပါဘူး။လက်နဲ့ကြည့်လို့ရရလားမ
ရပါ
ဘူး။ဘာနဲ့မှကြည့်လို့ရပါလဲ။ဉ
ာဏ်နဲ့မှကြည့်ရ
မယ်။ဉာဏ်နဲ့မှကြည့်လို့ရမယ်။နော်။မှန်ပါဘ
ူ
း။အဲ့ဒီဉာဏ်နဲ့မှကြည့်လို့ရတဲ့ပရမတရားကလည်းကိုတဲ့ဘောင်းတော်ဒကာမတွေသတ္တဗလာလုံးသိကြလားမသိကြဘူးလားပြီးတော့
မသိကြပါဘူး
။သိကြတာကဘာမသိကြတာတော့
ပညာကိုသိက
ြပါဘူး။ပညာကိုသိကြတယ်အဲ့ဒီပညာကိုသိကြတဲ့ပညာတရားကြီးကိုအကောင်းထည့်ရှိချင်းပြီးတော့ယောက်ျားမင်းမပုဂ္ဂိုလ်သတ္တဝါငါးသတ္တဝါယောက်ျားမင်းမဆိုရင်အဲ့ဒီရချင်းမင်းလေးနဲ့အတာယာဥလတာယာနဲ့ဘုရားဘုရားကောင်းတဲ့အာယုန်လေးများတော့လည်းပဲမောင်းတိတဲ့သဘောနဲ့ဝင်ဘူးလားဝင်လားဆိုတဲ့ဓာတော်တဲ့ဆိုတဲ့ဓာတ်တဲ့ဆိုတဲ့ကရှမ်းလာတယ်ဆိုပြီးတော့လည်းပဲမာနတရားတွေမပေါင်းခင်ဘူးလားပေါင်းခင
်
ဘုရားဘုရားနောက်တော့ပရမတ်ကြီးနဲ့ရှင်းလိုက်တော့တခြားတရားတွေ့မှလားစိတ်စရိတ်တွေရောက်ကုန်ပြီပ
ါ
စိတ်စရိတ်တွေရောက်ပြီပါစိတ်စရိတ်တွေရောက်ပြီပါဘယ်တရားနဲ့ဘယ်တရားကပေါ်တယ်လို့များရှိရလ
ဲရှိပါ
ဘူးမာနတတ်တယ်များရှိရလဲရှိပါဘူ
း
အဲဒီစိတ်စရိတ်တွေရောက်တရားတွေဖြစ်ပြီးရင်မှတက်သွားတော့
ဖ
ြစ်ပြီးရင်ပြန်သွားတဲ့သဘောတရားမလို့ဒါယာတရားများရှိသေးရဲ့
ရှိပါဘ
ူးဗျာတမေတရားများရှိသေးရဲ့
ရှိပါ
ဘူးဗျာဒါဖြစ်လို့တော့မင်းတော့ဖြစ်ပြီးရင
်ရှိပါဘူးဗျာ
အဲ့ဒါပြင်းပြင်းရပြသွားတဲ့သဘောတရားအကြောင်းပြုပြီးတော့ဩကြောင်းလဲသွားပြီစိတ်သောတရားအာယုန်လေးနဲ့တွေ့တဲ့အခါမှာဒုက္ခကားကိုသွန်ကားလာပြီဒုက္ခကားကိုမကောင်းပြောလာပြီသတိဖြင့်အဲ့ဒီတော့ဒေါသဒေါမနတာတွေဖြစ်ပရမသဘောတရားကိုပန်းတိုင်းနဲ့သိလိုက်တဲ့အခါကျတော့စိတ်သောတရားအကြောင်းပြရှိသေးရဲ့
ရှိပါဘူးဗျာ
ဘ လူကမှဘလူကိုသာယာဘလူကမှဘလူနဲ့ကြော်တာလည်းမရှိဘူးဘလူကမှဘလူနဲ့သာတာလည်းမရှိဘူးစိတ်မှန်ရင်ဖြစ်တယ်ဖြစ်ပြီးတော့ဖြစ်ပါတယ်တတိတ္တရောတော့ကလည်းဖြစ်ပြီးဖြစ်တယ်ဖြစ်ပြီးတော့
ဖြစ်ပါတယ်
ဖြစ်ပြီးပြည့်တဲ့သဘောတရားအားလုံးကဖြစ်ပြီးပြည့်တဲ့သဘောတရားကြီးပဲဖြစ်တဲ့အတွက်ဘလူကမှဘလူနဲ့သာတာမရှိတော့ဒီနေရာမှာဘလူကဒီဘလူကိုစောင့်ကားတယ်ဒေါသဖြစ်တရားသိသိရတရားအာယုန်ဒီမျိုးရှိသေးရဲ့ရှိပ
ါ
ဗျာ။ဩမိမိလိုချင်တဲ့ပြည့်စုံလေးပြတ်သွားတဲ့စိတ်မချမ်းသာ။ပရမသဘောတရားပေါ်မှာပရမသဘောတရားများသိလိုက်တဲ့အခါကျတော့ပရမသဘောတရားဆိုတာကဖြစ်တယ်ဖြစ်ပြီးတော့မဖြစ်တော့ဖြစ်တယ်ဖြစ်ပြီးတော့ကျန်တဲ့သဘောတရားပဲလို့ပရမသဘောတရားပေါ်မှာညံတဲ့ရပါရင်သိသိရတရားများရှိသေးရဲ့လား ။ဒီတော့လောဘတွေဒေါသတွေမောဟတွေမာနတွေဖြစ်နေတာကပရမသဘောတရားအပေါ်မှာဉာဏ်ရောက်တာမရောက်ဘူ
းရောက်
ပါဘူး။ဘယ်ဘောမှာသိနေတော့လို့
ကြီးညာပါဘူ
း။ပရမသဘောတရားအပေါ်မှာဉာဏ်ရောက်ပါရင်တဏှာလောဘလည်းဖြစ်ပြန်မရှိဘူး။ဒေါသလည်းဖြစ်ပြန်မရှိတော့ဘူး။မောဟလည်းဖြစ်ပြန်မရှိတော့ဘူး။အဲဒါကြောင့်မြတ်စွာဘုရားနဲ့ပြန်တော်မြတ်ကြီးကမိမိတို့ရဲ့တဏှာမှာရှိတဲ့ပရမသဘောတရားကိုမြင်အောင်ကြည့်လိုက်မယ်ဆိုရင်တဲ့ပေါ့ကတဏ္ဍဝါကန္တရမယောင်ချမိမဆိုတဲ့မောတည်ထားတဲ့ဘောဓိအာလုံးပြတ်သောသွားပြီဖြစ်တဲ့အတွက်ခါရသောဉ္ဇဏတရားဖြစ်သွားပြီလို့မပြောပြန်ဘူးလားပြောပြန
်
သောဉ္ဇဏတရားဆိုတာကဘာမှမရှိတာပြောတယ်ပေါ့ကတဏ္ဍဝါလည်းမရှိဘူးယောင်ချမိမလည
်းမရှိ
ပါဘူးမိမိချင်းချင်းယူသားနေတဲ့သတိတည်ွယ်ဆိုတာလည်းမရှိပ
ါ
ဘူးသိရတဲ့သိရသားဆိုတာဟာလည်းမရှိပါဘ
ူး
ပေါ့ကတဏ္ဍဝါကန္တရမယောင်ချမိမဘာတခုမှမရှိယောတရားနန္တရားပရမသဘောတရားအတိတာရှိတဲ့အတွက်အဲ့ဒါဒီသုံးဉာဏ်တရားဟုတ်တယ်မဟုတ်လားမှန်ပ
ါ
ဗျာအဲ့ဒီသုံးဉာဏ်တရားအပေါ်မှာဉာဏ်ရောက်သွားမယ်ဆိုရင်သာယန္တမဖြစ်တဲ့ဇဏတွေကပေါ်နိုင်စရာရှိသေးရဲ့
မှန်ပါဗျာ
အကျဉ်းသားမှုဆိုတဲ့ဒေါသတွေကပေါ်နိုင်စရာရှိသေးရဲ့
မှန်ပါ
ဗျာဒါနကာတမီဆိုတဲ့ဆွဲလန်းတွေကပေါ်နိုင်စရာရှိသေးရဲ့မှန
်ပါဗျာ
အာဟုသောတရားတွေမငြိမ်းဘူးလားငြိမ်းသွားပ
ြီမှ
န်ပါဗျာတခြားကြောင့်ငြိမ်းသွားတာလားပရမတ်ဆိုင်အောင်ရေလုံးကျင်းသွား
တ
ာအဲ့ဒါကြောင့်ဘုန်းတော်တရားဓမ္မတွေကဒီနေရာမှာကိလေသာတရားတွေဖက်တတ်ချင်ပါတယ်ဆိုရင်တခြားအမြင်ရောက်အောင်ကျင်းရမှာလားပရမတ်မြင်ရောက်အောင်ကျင်းရမှာလားအခုပရမတ်မြင်ရောက်အောင်ကျင်းရတဲ့အခါကျတော့ဟောဒီမှာနန္တရားရဲ့ယောက်တရားနန္တရားကိုနှစ်မျိုးပေါ်လိုက်တော့စိတ်နဲ့စိတ်နဲ့အာလောပါလာရင်စိတ်ရဲ့စိတ်နဲ့ရဲ့
ဘ
ုရားသခင်ရဲ့ရုပ်ရည်ပါဗျာ။ဒါရိုက်တဲ့တဲ့ရုပ်ကိုပဲယောက်ျားလည်းခေါ်နေတယ်။မိန်းမလို့လည
်း
ခေါ်နေပါလား။နာမပေးထားတာ။ပုဂ္ဂိုလ်သတ္တဝါလိုလည်းပဲခေါ်နေပါလား။နာမမပေးဘူးလားပေးထား
တ
ာ။ပေးပါလား။ဒါကြတော့ယောက်ျားလည်းမိန်းမလည်းသစ္စာတည်းတဲ့ရုပ်တရားလား
။
ပုဂ္ဂိုလ်လည်းသတ္တဝါလည်းသစ္စာတည်းတဲ့ရုပ်တရားလား။ဒါရိုက်တဲ့သစ္စာတည်းရုပ်တရားသည်မိမိတို့ရဲ့တဏ္ဍာမှာဖြစ်ပေါ်လာတဲ့ဘုရားကပဲဖန်ဆင်းလို့လားတကောရှင်ဝါကြီးတဲ့ဘုဂုံကြီးတွေကပဲဖန်ဆင်းလို့လားဆိုတော့မဟုတ်ပါဘူးတဲ့အကြောင်းကြောင့်ဖြစ်တဲ့ယောတရားလေးပါတဲ့နော
်
အဲ့ဒီအကြောင်းတရားကဘယ်လိုလဲသိရင်သင်္ခါရပါဠိယူကြည့်လိုက်ပါသင်္ခါရသိညာဝိညာဏမြန်မာလိုမြန်လိုက်တော့သင်္ခါရဒီဆိုတော့ယောတရားကြောင့်ဝိညာဏဒီဆိုတော့ယောတရားကိုဖြစ်ပေါ်လာကြနိုင်လို့ဤအဲ့တော့ဝိညာဉ်ကျတော့ဝိညာဉ်ဓမ္မနဲ့ပြန်မှလာနာယောကမပါဘူးလားပါပါပါအဲ့ဒီလိုဆိုရင်စကားကိုပြန်ပြောလိုက်မယ်သင်္ခါရတိဟုသောအကြောင်းတရားကြောင့်ဝိညာဉ်ရဲ့နာယောရောက်ရဲ့ဟောတယ်မဟုတ်လားပါပ
ါ
တရားကလည်းမျိုးဖြစ်လာတော့
သုံးမျိုး
ပေါင်းမျိုးဖြစ်လာဝိညာဉ်တရားကစိတ်နာတရားကစိတ်အဲ့ဒီတော့ပရမတရားအနေနဲ့ပြောလိုက်မယ်ဆိုရင်သင်္ခါရတိဟုသောအကြောင်းတရားကြောင့်သိရဲ့သတိနဲ့ရဲ့ရောက်တရားမနည်းဖြစ်တော့ဘာဒီတရားသမီးဘလို့ကြောင့်ဖြစ်တော့သင်္ခါရကြောင့်ဖြစ်တယ်သင်္ခါရကြောင့်ဖြစ်တယ်ဆိုတော့သင်္ခါရကအကြောင်းတရားသိတဲ့တဲ့ရုပ်တရားကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဘုရားကအာသင်းနာလားတကောရှင်မရှိတဲ့ပုဂ္ဂိုလ်တွေကအာသင်းနာလားအကြောင်းကြောင့်ဖြစ်လာတာ
အကြောင်းကြောင့်
ဖြစ်လာဘာဒီအကြောင်းတရားကဘယ်လိုပါလဲအကြောင်းတရားကဘယ်လိုလဲ
။
အကြောင်းတရားကဘယ်လိုလဲ။သိရ ဟာကြီးတဲ့ပုဂ္ဂိုလ်တွေကခံစင်းလာတာအကြောင်းတရားကြောင့်ဖြစ်နေတာ
။
အဲဒီအကြောင်းတရားကဘယ်လိုပါလဲ
။
ဘောင်းပြီသင်္ခါရ။အဲဒီသင်္ခါရတရားကဘယ်လိုလဲလို့ဝေးလိုက်တာသင်္ခါရကခံတရားပါပဲ။ဟုတ်တယ်မို့လား
။
သင်္ခါရကဘာတရားလဲတော့
။
ကံကဘယ်လိုမျိုးရှိတော့
။
ဘောင်းမျိုးရှိ။ကံကဘယ်လိုမျိုးရှိတော့
။
ကာယကံရဲ့
ဝိညာဉ်ရဲ
့သင်္ခါရနာမည်နဲ့တောင်းလိုက်တော့ကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရပြန်ပြောကြည့်လိုက်ပါ
ကာယသင်္ခါရဝစီသင်္ခါရစိတ်ဓာ
တ်သင်္ခါရဘယ်လိုမျိုးပါလဲကာယသင်္ခါရကကာယကံဝစီသင်္ခါရက
ဝစီကံ
စိတ်ဓာတ်သင်္ခါရက
မနော
ကံဘယ်လိုမျိုးရှိလို့သတိစတဲ့တည်းရောက်နေဖြစ်နေတာဟာတခြားကြောင့်ဖြစ်လာတာလားကံကြောင့်ဖြစ်လာတာကံဆိုတာကကာယကံရဲ့
ဝစီကံရဲ့
နော်သင်္ခါရနာမနဲ့ပြောလိုက်တော့ကာယသင်္ခါရဝစီသင်္ခါရစိတ်သင်္ခါရကာယသင်္ခါရကကိုယ်နဲ့ပြုလို့တာဘာနဲ့ပြုလို့တာလဲ
ကိုယ်နဲ့ပြုလို့တ
ာဒီသင်္ခါရကဘာနဲ့ပြုလို့တာလဲ
လုံးနေ
နောက်နေနောက်နဲ့ပြောဆိုစိတ်ဓာတ်သင်္ခါရဆိုတာဘာနဲ့ပြုလုပ်လိုက်တာတော့စိတ်နဲ့ပြုလုပ်လိုက်တယ်စိတ်နဲ့ကျန်စီလိုက်တယ်အဲဒါအတိတ်ကာလကမိမိတို့ရဲ့တဏ္ဍာမှာကိုယ်နဲ့ပြုခဲ့တာတွေရှိတယ်နောက်နဲ့ပြောခဲ့တာတွေတော့မရှိဘူးလားရှိ
ပါ
ရဲ့စိတ်နဲ့တွေးခဲ့တာတွေတော့မရှိဘူးလားရှိ
ပါ
ရဲ့ဒါတော့ကတော့ခဲ့တာလည်းပြီးတော့
စိတ်ကောင်း
တဲ့ကာလကတော့ခဲ့တာနော်ဒါတော့ကတော့ခဲ့တာတော့
စိတ်ကောင်းပါရဲ
့ဟောဒီမှာနောင်နေပြီးသောအတိတ်ကာလအဲ့ဒါတော့ဒေါနေသီသာတိတ်ကာလကဟောဒီကံတရားနေလုံးတဲ့လို့ဟောဒီပြစ္ဆောပန်ဘဝကစိတ်ပြစ်စနေစိတ်တွေရောက်နေဖြစ်လာတယ်လို့ဆိုတော့ဘဝဆိုတာဘဝတက်ဖို့ဒီကောင်ချက်ပြီးသွားရင်နောက်ဘဝတက်ဖို့မဆက်ရဘူးလားဆက်ရလ
ား
ဘဝတက်ကိုယ်နဲ့ပြီးသွားပါလားနောက်ဘဝတက်ကိုယ်အသက်လာပါလားဟောဒီမှာပြိဿသမ္မာတရားကညနေတယ်အတိတ်ကာလကအကြောင်းတရားပြစ္ဆောပန်ကြတော့အတိတ်နဲ့ပြစ္ဆောပန်နှစ်မျိုးပြခါတာထောင်းသောအဖြစ်အတိတ်ကာလတုန်းကဘဝတစ်ခုပြစ္ဆောပန်ကာလမှာ
ဘဝတစ်ခု
ဘဝဘယ်နှခုလို့
နှခုပါဗျာ
အရဏသာယမြတ်စွာဘုရားတခင်ကတော်မြတ်ကြီးပြောတဲ့ဘောဓဘာသာရဲ့ယူဆရာဘဝဆိုတာနှစ်မျိုးတည်းလားဘဝတွေမျိုးမျိုးဖြစ်နေတာလ
ား
ဘဝနှစ်မျိုးဖြစ်ပြီးနှစ်မျိုးတည်းညက်သွားတာလားတဘဝပြီးတဘဝဆက်ဆက်ပြီးတော့သွားတာလ
ား
အတိတ်ပေါ်လာတဲ့ဘဝက
ပြစ
္ဆောပန်ဒီကောင်းချောက်သွားတဲ့ဘဝက
အတ
ိတ်ပေါ်လာတဲ့ဘဝက
ပြ
စ္ဆောပန်ဘဝတစ်ခုပြည့်တယ်နောက်ဘဝတစ်ခုဖြစ်တယ
်
ဘဝတစ်ခုဒီကောင်းချောက်သွားပြီးရင်နောက်ဘဝတစ်ခုအဖြစ်ပေါ်လာဖြစ်လာ
ဖ
ြစ်ပါဘုရားအဲ့ဒါကဘုဒ္ဓဘာသာရဲ့အယူအဆဘဝဆိုတာတစ်ဘဝနဲ့ညက်သွားတာလားဘဝတွေဆက်ကဆက်ကဖြစ်သွားတာဘဝတွေဆက်ကဆက်ကဖြစ်သွားတယ်အဲ့ဒီဘဝရဲ့သက်သာသက်သာဖြစ်သွားအောင်တကောရှင်ဝါရှိတဲ့ဘုရားသခင်ကခံစစ်ပေးတာလားအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်လာတာဘယ်သူကခံစစ်လို့ဖြစ်လာတာလဲဒီတော့ဘယ်သူကမှခံစစ်လို့ဖြစ်လာတာမဟုတ်ဘူးနော
်
ဘယ်သူကမှခံစစ်လို့ဖြစ်လာတာမဟုတ်ဘူးဘာကြောင့်ဖြစ်လာတာတော့
အကြောင်းတရား
အကြောင်းတရားကြောင့်အကျိုးတရားဟုတ်ရဲ့အကြောင်းတရားကြီးနဲ့သင်္ခါရသူကလည်းပဲတဲ့ဖြစ်ပြီးရမှာဖြစ်တာတော့ပြီးရဲ့ဖြစ်ပြီးရမှာဖြစ်တာတော့
ဖ
ြစ်တာပါဘုရားအဲ့တော့ဆရာတေကျောင်းကဖြစ်ခဲ့တဲ့အကြောင်းတရားတွေမှာဖြစ်ကြရင်ခဲ့တော့
သိမှာပါဘု
ရားပြစ္ဆောပါမှာယုံနာတယ်အစ်စ်မပေါ်ဘူးလားပေါ်လား အတိတ်ကာလတုန်းကယုံနာတယ်ပြစ္ဆောပါကိုလိုက်ရတယ
်လိုက
်ပါဘုရားမှာဖြစ်ကြရင်ခဲ့တော့
သိမှာပါဘုရား
ပြစ္ဆောပါမှာယုံနာတရားတွေမှာဖြစ်တော့
ဖြစ်ဖြစ်ပါ
ဘုရားအတိတ်ဖြစ်ပေါ်လာတယ်ဘာဖြစ်လာတော့
ဖြစ်ပါ
ဘူး။ဒါကြောင့်အိက္ခာရတော်ကယုံတဲ့ဒီပြစ္ဆောပန်ကိုလက်သလားမလိုက်ဘူးလ
ား
။မလိုက်ပါဘူး။မလိုက်ပြမလိုက်ရတယ်အကြောင်းကျဆက်သွယ်ပြီးတော့ပြစ္ဆောပန်မှာယုံတရားနဲ့တရားလေးတွေဖြစ်အောင်ကျေစုပြုတ်ပြီးတော့မပေးလိုက်ဘူးလားပေးလိုက်ပါလား။
ပေးလိုက်ပါ
ဘူး။အိက္ခာရတော်ကယုံတရားအိက္ခာရတော်ကနတရားအရင်အိက္ခာရတော်ကယုံတရားကလေးတွေဒီအိက္ခာရမှာပဲဖြစ်တယ်။ပြစ္ဆောပန်ဘဝမှာယုံတရားနတရားကပြစ္ဆောပန်ဘဝမှာအသိပေါ်လာပါလေ။ ဟုတ်တယ်မလား အဲ့ဒါအသိပေါ်လာတယ်လို့ဒီလိုသဘောပေါက်နိုင်ခြင်းအဖြစ်အတိတ်ဘဝကပြစ္ဆုတ်ကဘဝနဲ့အတိတ်ဘဝတော့အကြောင်းကျိုးဆက်တယ်ဘုမဓမ္မအတိတ်ကာလကနာပြစ္စည်းပြစ္ဆုတ်ကဘဝရောက်လာသလားမသိဘူး
ရောက်ပါဘူး
အကြောင်းကျိုးတော့ဆက်တယ်ဘုလားဆက်တယ်လို့အတိတ်ကာလကပြစ္စည်းတော့ပြစ္ဆုတ်ကဘဝရောက်လာရလား
ရောက်ပါဘူး
မရောက်လာဘူးအဲ့ဒီဒီနဲ့သတ္တဝါတွေရဲ့ဆန္ဒမှာဘဝတွေမျိုးမျိုးဖြစ်ပါတယ်။အဲ့ဒီတော့ဘဝတွေမျိုးမျိုးဖြစ်တယ်ဆိုတဲ့အယူဆကတခြားတရားကပြောတာလားပြိဿသမ္ပတ်တရားကပြောတာလား။သိက္ခာရပစ္စည်းပါတယ်တော့
။ဝိညာဉ်ပါတယ်
။သိက္ခာရပစ္စည်းသိက္ခာရတော့ကတော့ခဲ့တယ်။သိက္ခာရဒီဟုသောကြောင့်တရားကြောင့်ဝိညာဏံနာမရူပဝိညာဏံရောက်ပြီဟုသောပြစ္ဆောင်းသာဘဝရဲ့ဘဝတည်းကိုယုံတရားနဲ့တရားတို့ဒီသံဃောတိအသိအသိဖြစ်ပေါ်လာကြလေကုန်၏ဒီလိုမလားမှန
်
ပါပါအဲ့ဒီတော့ဆိုရင်ဒီနေရာမှာဒီကောင်းချက်ကောင်းချက်တွေကိုချပေးလိုက်မယ်အကြောင်းတရားဖြစ်ရင
်ဒုတိ
ယအကြောင်းတရားဖြစ်မယ်ဒီလိုမလားမှန
်ပါ
အကြောင်းတရားရက်ချင်းရင်ဘာရအောင်လုပ်ရမှာနော်
ကြောင်းရ
အကြောင်းတရားဖြစ်ရင်ဘာဖြစ်မယ်
ဒုတိယ
အကြောင်းတရားကိုရက်ချင်းရင်ဒုတိယကိုတန်ရမယ်ဘာလို့တန်ရမှာတော့
အကြောင်းတရား
ကြောင်းတရားရချင်းရင်ဘာကိုတန်ရမလဲ
။
အကြောင်းအသတ်နိုင်တဲ့မြတ်ကာလမှာတော့ကြိုရပါမှာ။မှန
်ပါဗျာ
။အဲ့ဒါသင်္ကန်းသာပါပဲ။ဟုတ်တယ်မလား
။
ဒီနေ့ဘုန်းကြီးတို့ဟောကြားတဲ့တရားဓမ္မဒေသနာရဲ့နောက်ဆုံးကောင်းချက်